to the Voice of America in Burmese.
Mingla mne khe ma shin. Washington မြို့တော် VOA American တန်ကနေ2020ပြည့်နှစ် March 12ရက်ကြာတာပတိနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00အထိ line to meter 32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါကျွန်တော်လင်းဦးပါဒီမနက်နားဆင်မယ့်သတင်းတွေမှာတော့ Coronavirus ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကယောဂါဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပုံထုံးတွေမှာပဲသတိပေးလိုက်ပါတယ်မြန်မာစစ်တပ်ကလွတ်တော်အမတ်ဒူးနဲ့ရိုက်တာသတင်းဌာနပေါ်တရားစွဲထားတာကိုရုပ်သိမ်းပေးဖို့လူ့ခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စော်ဝင်းလိုင်နဲ့တူညင်ညာပေးမှာပါ
ကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့အခါမှာလဲ COVID-19 ကိုကမ္ဘာ့ကပ်ယောဂါဖြစ် WHO ကကြေညာလိုက်တဲ့အကြောင်းအပြည့်အစုံကြားမှာပ
ါ Pandemic is not a word to use lightly or carelessly it's a word that
ဒါကတော့ကုလသမဂ္ဂဂျနီဗာရုံးချုပ်မှာ WHO ညွှန်ကြားရေးမှူးချုပ်ရဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်တခါ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မူလရန်ကစပြီးတော့တက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်တဲ့အကြောင်းကိုချက်နိုင်ငံရောက်မြန်မာတအူးနဲ့ Skype ကနေဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ Coronavirus ကြောင့်တောင်ကိုရီးယားရဲ့စီးပွားရေးကျဆင်းလာနေတာကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောဝင်းလိုင်တို့ကပြောပြမှာပါရှင
်။ Coronavirus ကူးစက်မှုကကမ္ဘာနဲ့ပြည်နယ်နဲ့ကယောဂါဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပေါ်ထုံးနေမှာပဲသတိပေးလိုက်ပြီးအဆိုးဆုံးအခြေအနေတွေကြုံရနိုင်သေးတယ်လို့လည်းသတိပေးလိုက်ပါတယ်
။ In the past 2 weeks the number of cases of COVID-19 outside China has increased 13-fold.
And the number လုံခဲ့တဲ့တရင်းနှစ်ပတ်တွင်တရုတ်နိုင်ငံပြင်ပမှာ COVID-19 ရောဂါကူးစက်မှု3,000+ကူးစက်တဲ့နိုင်ငံပေါင်းကလည်း3,000+တဲ့အတွက်စိုးရိမ်စရာကောင်းတာကြောင့်Pandemic ကမ္ဘာနဲ့ပြည်နယ်နဲ့ကပ်ယောဂါဖြစ်သတ်မှတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်း WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပေါ်ထုံးနေ့ကပဲပြောလိုက်တာပါပေါ်ထုံးနေ့ထိရရှိထားတဲ့စီးရင်တွေအရနိုင်ငံပေါင်း114နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ13,800ကျော်နဲ့သေဆုံးသူ4,300နီးပါးရှိတဲ့အကြောင်းပြောဆိုထားပါတယ်။ရှေ့လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာလည်းနောက်ထပ်သေဆုံးသူတွေကူးစက်တဲ့နိုင်ငံတွေထပ်တိုးလာအောင်မဖြစ်တဲ့အကြောင်းလည်းဝေချိုကြီးကသတိပေးထားတာပါ။ကာယောကကြီးထွားမလာအောင်ကမ္ဘာနိုင်ငံတွေကြိုးပမ်းသွားဖို့လည်းထပ်မံနှိုးဆော်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှု90ရာခိုင်နှုန်းကနိုင်ငံ၄နိုင်ငံမှာဖြစ်ပေါ်နေပြီးဒီထက်ကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာဆိုရင်လည်းကူးစက်မှုတွေသိသသာလျှော့ချနိုင်တဲ့အကြောင်းဝေချိုညွှန်ကြားမှုချုပ်ကပြောဆိုသွားတာပါ။တရုတ်နိုင်ငံပြီးရင်ကူးစက်သူ1000ကျော်နဲ့အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အရေးပေါ်ကျန်းမာရေးပြဿနာနဲ့အလုပ်ကိစ္စတွေကလွဲလို့နိုင်ငံအနှံ့အသွားလာတွေကိုပို့ထုနေမှာပဲတားမြစ်ထားလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကလည်းလက်ရှိအခြေအနေတိုင်းသာဆက်ဖြစ်နေမယ်ဆိုရင်တိုင်းပြည်လူဦးရေ90ရာခိုင်နှုန်းလောက်ထိကူးစက်ခံနိုင်တဲ့အကြောင်းပို့ထုနေမှာပဲသတိပေးပြောဆိုထားပါတယ်။
နိုဗယ်ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယောဂါကြီးအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာလိုက်ပြီးအစုရှယ်ယာဈေးတွေလည်းပုံထုနေမှာတိတိတသာထပ်မံထိုးကျသွားတဲ့အချိန်မှာပဲဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုနေ့ညမှာတိုင်းပြည်ကိုမိန့်ခွန်းပြောကြားမယ်လို့ဆိုပါတယ်။အင်ပီရိုမှာအမေရိကန်ထိပ်တန်းဘဏ်ကြီးအကဲတွေနဲ့တွေ့ဆုံပြီးသမ္မတထရမ့်ကပြောကြားတာမှာတိုင်းပြည်အတွင်းအရေးပေါ်အခြေအနေကြေညာပြီးနိုင်ငံတကာခီးသွွာလာမှုတွေကိုကန့်သတ်ခြင်းလုပ်မလားဆိုတဲ့ထင်ကြေးပေးပြောဆိုနေမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူး။သူအနေနဲ့ဘာလို့ဖို့ဆုံးဖြတ်ထားရဲဆိုတဲ့ကိစ္စကိုဝါရှင်တန်စံတော်ချိန်ည9:00နာရီမှာသမ္မတရဲ့ over ရုံးကနေတမ်းပြူကိုပြောကြားမယ်မင်းကွန်းထဲမှာထည့်သွင်းပြောဆိုမယ်လို့သာသမ္မတထွန်းကပြောကြားခဲ့ပါတယ်။ဒီပြဿနာကိုပြည်လဲအောင်ဖြေရှင်းသွားမယ်လို့ဘဏ်အကြီးအကဲတွေနဲ့တွေ့ဆုံမှုအတွင်းဒီနေ့တော့ဒီကိုသမ္မတကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာမဲ့စီးပွားရေးအကျတဲ့ကိုဖြေရှင်းနိုင်ဖို့သူတို့ဘက်ကအစင်းသိစီကြောင်းဘဏ်လုပ်ငန်းရှင်တွေကသမ္မတကိုပြောကြားခဲ့ကြတယ်လို့ဆိုပါတယ်။ပုတ်ထုံးနေအစုရှယ်ယာဈေးတွေပိတ်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အစုရှယ်ယာအညွန့်ကိန်းတွေဟာ600ခန့်လုံးနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်။ဒါဟာ17နှစ်လောက်ဇက်တိုက်အမျက်အစွန်းပေါ်လာခဲ့တဲ့အစုရှယ်ယာဈေးတွေပထမဆုံးအချိန်အများဆုံးပြန်ထိုးကျသွားခြင်းလည်းဖြစ်ပါတယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာနဲ့ပြည်နယ်နဲ့ကပ်ယောဂါဖြစ်သတ်မှတ်လိုက်တယ်လို့ အမေရိကန်ဆွေကတုံ့ပြန်မှုတွေနှေးကွေးနေတယ်လို့ယင်းနှင်းမြုံနေသူတွေရှုမြင်နေကြမှာပဲအမေရိကန်စတော့ဈေးကွက်မှာပေါ်ထုံးတွေကလည်းကျဆင်းမှုတွေနဲ့ထပ်မံကြုံခဲ့ရပါတယ်ဒေါ်ဂျွန်စ်အညွှန်းငယ်ရဆိုရင်လည်း1465မှ600ကျပ်လုံးထပ်မံဈေးကျသွားတာပါ Nasdaq နဲ့ S&P 500တို့ကလည်း900ကျပ်လုံးစီဈေးကျခဲ့ပါတယ်ဥရောပဈေးကွက်မှာလည်းအလားတူဈေးတွေကျဆင်းခဲ့ပေမဲ့ထိခိုက်မှုကတော့တိတ်မများလာပါဘူးလန်ဒန်ဈေးကွက်မှာ200ကျပ်လုံးဈေးကျပြီးပြင်သစ်နဲ့ဂျာမနီနိုင်ငံတွေကအစုရှယ်ယာဈေးနှုန်းတွေကလည်း100ကျပ်လုံးအောက်ဈေးကျခဲ့တာပါ virus အနေဆိုရင်မှုကြောင့်ခီးသွားတွေနည်းသွားတဲ့အတွက်ကမ္ဘာရေနံဈေးလည်းထိုးကျခဲ့ပါတယ်ဒီကြောင်းလိုင်းတွေအပျော်စီးသမောလုပ်ငန်းတွေရဲ့အစုရှယ်ယာဈေးတွေလည်းကျဆင်းခဲ့တာပါဒေါ်ဂျွန်စ်အစုရှယ်ယာတွေ400ကျပ်လုံးပြန်တက်ခဲ့ပြီးနောက်တစ်ရက်မှာပဲဈေးတွေပြန်ကျသွားတဲ့အတွက်နောက်ရက်တွေမှာလည်းအလားတူတက်ကျတွေတွေ့ရနိုင်သေးတယ်လို့ကြွမ်းကျင်သူတွေခန့်မှန်းထားပါတယ်သမ္မတဒေါ်နယ်ထရန့်ဆွေးရကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကနေတက်တာရစီနိုင်မဲ့စီစဉ်နေပတ်သက်လို့အသေးစိတ်မသိရသေးတဲ့အတွက်စတော့ဈေးကွက်မှာအတက်ကျတွေကျုံနေရတာလို့လည်းကြွမ်းကျင်သူတွေကပြောဆိုထားကြပါတယ်
အီရန်နိုင်ငံဘက်ဒတ်မြို့တော်မြောက်ဖက်ကစစ်စခန်းတစ်ခုကိုရော့ကက်ဒုံးကျည်နေနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။တာဂျီစစ်စခန်းကိုစစ်သေးကြွတွေကထရက်ကားတစ်စင်းပေါ်ကနေရော့ကက်တွေနဲ့ပစ်ခတ်ခဲ့တာလို့အမေရိကန်နဲ့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရော့ကက်ဒုံးကျည်30လောက်ပစ်ခတ်ခဲ့တာမှာ18ခုကစခန်းကိုထိမှန်ခဲ့ကြောင်းလဲအမေရိကန်အစိုးရတာဝန်ရှိသူတူက VOA ကိုပြောပါတယ်။အမေရိကန်စစ်သည်၂ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တဦးသေဆုံးကြောင်းအမေရိကန်စစ်တပ်ရဲ့ကမ္ဘာအလယ်ပိုင်းဒေသကုတ်ကဲရေးဌာနပြောခွင့်ရဗိုလ်ကြီးBill Aban က VOA ကိုအတိအပြုပြောခဲ့တာပါ။တည်ဆုံးသူညွန်ပေါင်းအဖွဲ့ဝင်ဟာဗြိတိန်နိုင်ငံကဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေအပြင် contract ဝန်ထမ်းတို့အပါအဝင်နောက်ထပ်တရားစင်လောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာပြောဖို့စောသေးကြောင်းနဲ့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းအမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အီရတ်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကအစောပိုင်းမှာ Twitter ကနေသတင်းထုတ်ပြန်လာမှာတော့ Rocket 10ခုနဲ့ပစ်ခတ်ခံခဲ့ရကြောင်းနဲ့ထိခိုက်တိုက်ဆုံးမှုမရှိကြောင်းပြောဆိုခဲ့သလိုအနည်းနာမှာပစ်ထားတဲ့ Tracker တစ်စင်းရဲ့ဓာတ်ပုံကိုလည်းဖော်ပြခဲ့ကြပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထုတ်ပြီးတာ32 kHz 9335လိုက်ထိုမီတာ40 kHz 9689ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမရယူကပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီရင်းအကျိုးရေးဝဲတွေမှာလူ့သမ္မတအောက်ဂျိုးဘိုင်ဒန်အသားရနေပေမဲ့ဆက်လက်ရှင်ပြိုင်သွားအောင်မှဖြစ်တဲ့အကြောင်းဗမော့ပြည်နယ်ထက်လူတော်မှတ်ဘာနီဆန်ဒါစ်ကပေါ်ထူးနေမှာပဲကြေညာလိုက်ပါတယ်။ဒီကနေ့ကပြည်နယ်6ခုမှာကျင်းပခဲ့တဲ့အကျိုးရေးဝဲမှာတော့အမေရိကန်ရဲ့ကွန်ထရိုးလုပ်ငန်းတွေရှိရာအချက်အချာမီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာလူ့သမ္မတအောက်ဘိုင်ဒန်အနိုင်ရခဲ့တာပါ။ထက်လူတော်မှတ်ဆန်ဒါစ်ကတော့မြောက်တက္ကသိုလ်ပြည်နယ်မှာအနိုင်ရခဲ့ပြီးမဲရီဆက်လက်ရည်တွက်နေဆဲဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလည်းအသာရထားပါတယ်။ဒီမိုကရက်တစ်ဆိုရှယ်လစ်တူအဖြစ်ကြီးညာထားတဲ့ဆန်ဒါစ်ကတော့တနင်္ဂနွေနေ့ညမှာစီစဉ်ထားတဲ့စကားစစ်တူဝဲမှာလူ့သမ္မတအောင်ဘိုင်ဒန်နဲ့ရင်ဆိုင်မှုအသိရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။
မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကျင့်သုံးနေပေမဲ့လည်းတိသာထင်ရှားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေ့စဉ်ထုတ်ပြန်တဲ့လူ့ခွင့်ရေးအစည်းအဝေးမှာဖော်ပြထားပါတယ်။လူညွန်ရေးတပ်ဖွဲ့တွေကတရားစီရင်ခြင်းမရှိဘဲဥပဒေမဲ့တပ်ဖြတ်တာ၊လူတွေပြောက်သွားအောင်လှုပ်ဆောင်တာ၊ညှဉ်းပန်းနှိပ်စက်တာ၊အာဏာပြုကျင့်တာအပြင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေကျူးလွန်တာ၊အစိုးရကဥပဒေမဲ့ဖန်ဆီးထင်သိမ်းတာ၊အသက်အန္တရာယ်ဖြစ်စေနိုင်တဲ့နိရှေထောင်နာနေချမှတ်အပြစ်ပေးတာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာရမချိုးဖောက်တာတရားစီရင်စနစ်ကိုဝင်ရောက်ဆွတ်ဖက်တာလွတ်လပ်ပြောဆိုခွင့်ကိုပြင်းထန်စွာကန့်ကွက်ချုပ်ချယ်တာနဲ့သတင်းမီဒီယာတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာငြင်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာအပါအဝင်လွတ်လပ်စွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်တွေကိုကန့်သတ်ချုပ်ချယ်တာလွတ်လပ်စွာကိုယ်ခွင့်ခွင့်ကိုပြင်းထန်စွာကန့်သတ်ချုပ်ချယ်တာလွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ချုပ်ချယ်တာအစိုးရရရှိတွေကအကျင့်ပြတ်ချစားမှုတွေကျွလွန်တာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတတ်တာအဖြစ်စုဆောင်းတာလူမောင်ခိုကူးတာ လူမျိုးတစ်ခုဘာသာရေးတစ်ခုခုကိုပြစ်မှတ်ထားပြီးချင်းချောက်အကြံဖက်တာလင်လူချင်းဆက်ဆံသူတွေကိုပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပေါ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစီအခံစာမှာအခြေတဝင့်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ချုပ်ချယ်မှုဖြစ်ပေါ်နေတာတွေကိုလည်းအစီအခံစာမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသွင်ဆောင်ပါလီမန်ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးဖွဲ့စည်းပုံအရသမ္မတကိုလွတ်တော်ကရွေးချယ်တယ်ဆိုပေမဲ့လည်းလွတ်တော်အတွင်းတမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေသေးတာကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ဒေသလုံခြုံရေးဝန်ကြီးဌာနစတဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကရွေးချယ်ခန့်အပ်နေစေဆိုတာတွေကိုလည်းအစီအခံစာမှာထောက်ပြထားပါတယ်စစ်တပ်ကကျူးလွန်ခဲ့တဲ့ကျူးလွန်နေစေဖြစ်တဲ့ပြစ်မှုတွေကိုအပြစ်ပေးယူခြင်းမရှိတာတခါတရံမှာပြစ်မှုကျူးလွန်တဲ့အရာရှိတွေကိုအစိုးရကအရေးယူပေမဲ့လည်းပြစ်မှုကြာခံရတဲ့ရတာနဲ့ပြစ်ဒဏ်မများတာတွေရှိနေတယ်လို့လည်းဖော်ပြထားပါတယ
်မြန်မာစစ်တပ်ကလွတ်တော်အမတ်တူနဲ့ရိုက်တာသတင်းဌာနပေါ်တရားစွဲထားတာတွေကိုရုတ်သိမ်းပြဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကျယ်ရွာကရင်ဂျာမျိုးသမီးနှုတ်တိဆုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ဖြင့်ဒေသခံလွတ်တော်ကိုယ်စားလှယ်တစ်ခုကိုကပ်ပြီးရေးသားခဲ့တဲ့အတွက်ရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအုပ်တွေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်တည်းမှာပဲတရားစွဲထားတာပါမြန်မာစစ်တပ်ကတော့ရင်ဂျာမျိုးသမီးတွေတိဆုံးတဲ့ပြစ်ခတ်မှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်ဖြင့်ဆွဆွဲထားတယ်လို့အေအဖွဲ့ကလည်းစစ်တပ်လက်ချက်ဖြင့်လည်းတံပြန်ဆွဆွဲထားပါတယ်မလေးရှားနိုင်ငံကလွတ်တော်ကိုယ်စားလှယ်တစ်ခုလက်ဖြင့် APHR အဖွဲ့ရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ Charles Santiago ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြည့်ရှင်းလို့ရတယ်ဆိုရင်ရာဇဝတ်ကြောင်းနဲ့တရားစွဲတာမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြည့်ရှင်းသင့်တဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါမြန်မာလူမျိုးတပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုကင်းပြီးတိကျမှန်ကန်တဲ့သတင်းတွေဖော်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိတယ်ဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လည်းတိုက်တွန်းထားပါတယ
်တက်တန်းတန်တရာကျော်ရှိပြီလို့ခမားရတဲ့ပြန်တနိုင်တဲ့အသေးငယ်ဆုံးဒိုင်နိုဆောတစ်ကောင်ကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပြင်းထဲမှာမူရင်းပုံစံမပြည့်ရှိနေတာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။အဲ့ဒီဒိုင်နိုဆောဟာကမ္ဘာအသေးဆုံးငှက်တစ်ကောင်ဓာတ်တောင်သေးငယ်ပြီး T-Rex လို့ခေါ်တဲ့ဒိုင်နိုဆောအမျိုးအစားတဲ့တောင်တက်တန်းပိုရင်းတယ်လို့ဆိုပါတယ်။အဲ့ဒီဒိုင်နိုဆောရဲ့ဥက္ကောင်ကိုမြန်မာနိုင်ငံမှာတွေ့တဲ့ပြင်းထဲမှာကောင်းမွန်စွာတွေ့ရှိခဲ့တာကြောင့်အဲ့ဒီတရဝဟာဘလို့ပုံစံဖြစ်မယ်ဆိုတာကိုသူတေတီတွေရှင်းလင်းစွာခမားတွက်ဆလို့ရနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကွန်လွင်ဦးနဲ့ကိုစောဝင်းလိုင်တို့ကသတင်းတွေကိုပြပြသွားတာပါ။စောစောကကြားခဲ့ရတဲ့အတိုင်းပဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုကမ္ဘာအနှံ့ပြန့်နှံ့လာတဲ့ကပ်ရောဂါအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဖူးနေ့မှာပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးဟာအခုနောက်ဆုံးကမ္ဘာပေါ်ကနိုင်ငံပေါင်း100ကျော်ထိကူးစက်ခဲ့တာပါ။အခုတော့အမြင့်ဆုံးအဆင့်ထိကိုရောက်ရှိလာပြီဖြစ်တယ်လို့ WHO ကတိုးမြှင့်သတ်မှတ်လိုက်ပါတယ်။ကိုအောင်လွင်ဦးကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါ။
တရုတ်နိုင်ငံပြင်ပမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကူးစက်မှုတွေ73ဆအထိတိုးလာသလိုကူးစက်တဲ့နိုင်ငံတွေလည်း3ဆတိုးလာတဲ့ပေါ်ဆိုရင်းတဲ့အတွက်ကမ္ဘာနဲ့ပြည်နယ်တဲ့ယောဂဖြစ်ကျင်ညာဖို့ဆုံးဖြတ်ခဲ့တဲ့အကြောင်း WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဂျနီဗာရုံးချုပ်မှာသတင်းထုတ်တွေကိုပြောလိုက်တာပ
ါ And we're deeply concerned both by the alarming levels of spread and severity and by the alarming levels of inaction.
ကူးစက်မှုပြင်းထန်မှုတွေဟာစိုးရင်စရာကောင်းောက်တဲ့အဆင့်အထိရောက်လာနေပြီးတုံ့ပြန်ဆောင်ရွက်မှုမရှိတာတွေဟာလည်းစိုးရင်စရာကောင်းတဲ့အဆင့်အထိရောက်လာနေတာကြောင့် COVID-19 ရောဂါကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ်သတ်မှတ်နိုင်ပြီလို့ကျွန်တော်တို့အနေနဲ့သုံးသပ်ပါတယ်
။ဗိုလ်ထုနေ့ထိရရှိထားတဲ့အချက်အလက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 318,000 ကျော်ကူးစက်ခံထားပြီးသေဆုံးသူပေါင်းကလည်း 4,300 လောက်ထိရှိနေကြောင်း WHO ကပြောပါတယ်။ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာကူးစက်မှုတွေရောကျလာနေရမှာဗိုလ်ထုနေကကူးစက်သူလူနာအသစ်24ယောက်သာရှိတဲ့အကြောင်းလဲတရုတ်ကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းကူးစက်သူတစ်ထောင်ကျော်သွားပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတဝန်းမှာနောက်ထပ်ကူးစက်မှုအသစ်တွေနဲ့ကူးစက်ခံရတဲ့နိုင်ငံအသစ်တွေလည်းထပ်တိုးလာနေပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်ရပ်ကန့်လာနေသလိုလူမှုအသိုင်းအဝိုင်းတွေကြားစိုးရိမ်မှုတွေလည်းကြီးထွားလာနေချိန်မှာကျန်းမာရေးအန္တရာယ်သတိပေးချက်ကိုအမြင့်ဆုံးအဆင့်ထိသတ်မှတ်ဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းလဲဒရိုချိုချီကကသတင်းတောက်တွေကိုပြောပါတယ်
။ Pandemic is not a word to use lightly or carelessly.It's a word that, if misused, can cause unreasonable fear,
ကဘာအနံ့ပြန့်နှံ့တဲ့ကာယောဂါပန်ဒက်မစ်ဆိုတာဟာခပ်ပေါ်ပေါ်အမှုမဲ့အမှတ်မဲ့တုံ့နှုံရမယ်စကားလုံးမဟုတ်ပါဘူးတလွဲသုံးမိခဲ့ရင်ဆိုရင်ထိလမှုတွေဒါမှမဟုတ်ရင်လဲတိုက်ဖြည့်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီဆိုပြီးလွှဲမတဲ့အမြင်တွေဝင်လာရကမလိုလားအပ်တဲ့ဝေဒနာခံစားရတာတွေအသက်ဆုံးရှုံးမှုတွေလည်းဖြစ်နိုင်ပါတယ
်ဒူရွေးချိုကအမြင့်ဆုံးသတိပေးချက်ထုတ်ပြန်လိုက်တဲ့ဗိုလ်ဒူးနေမှာပဲအာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအတည်ပြုလိုက်သလိုအင်ဒိုနီးရှား၊လေဘနွန်၊ပနားမားနဲ့အိုင်ယာလန်တို့မှာလည်းပထမဆုံးသေဆုံးသူတွေရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာပါပြည်နယ်ငံပြင်ပမှာကူးစက်မှုအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အီတလီနိုင်ငံမှာတော့သေဆုံးသူ100ကျော်နဲ့ကူးစက်သူ12000ကျော်ထိရှိနေပြီးအီရန်နိုင်ငံမှာတော့သေဆုံးသူ350ကျော်နဲ့ကူးစက်သူ9000ကျော်တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ60နဲ့ကူးစက်သူ9900ကျော်ထိရှိနေပါတယ်ခင်ဗျာ
ကျေးဇူးပါကိုအောင်လင်ဦးရေခုဆက်လက်ပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားပြက်ကက်စိုက်နိုင်တယ်လို့လေ့လာသူတချို့သတိပေးတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ယောဂါကူးစက်မှုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတချို့မှာထိခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုမျိုးကနေဘီလ်ဂလိုသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကတင်ပြမှာပါ။
တောင်ကိုရီးယားနိုင်ငံဆိုမျိုးမှာရုံးတွေအများကြီးရှိတဲ့ရက်ကွက်မှာဖွင့်ထားတဲ့ဘာဘီကျူးစားတောက်ဆိုင်ပိုင်ရှင်လီဂျေဟွန်းကစီးပွားရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မိုးကြိုးရည်တင်တဲ့
ကြာသပတင်းလေးလောက်ရောက်ပြီဆိုရင်ဒီဆိုင်ရဲ့စားသုံးသူတွေနဲ့ပြည့်နေတတ်ပါလေ။အခုတော့ခမားပြင်းတဲ့အတိုင်းပဲဘယ်သူမှမရှိဘူးလေ
။ယောဂါကူးဆက်ပြန်ပွားတာကိုတားဆီးဖို့လူချင်းတွေ့ဆုံတာကိုရှောင်ရှားနေတဲ့အချိန်အခုလိုလူသူကင်းမဲ့နေတာမျိုးကတောင်ကိုရီးယားစားတောက်ဆိုင်တော်တော်များများမှာဖြစ်နေတာပါ။လီဂျေဟွန်းကပဲ
59 년살면서
ဒါမျိုးကကျွန်တော်တက်တဲ့59နှစ်အရွယ်မှာပထမဆုံးအကြိမ်ဖြစ်တာဖြစ်ပြီးစီဝါကြီးကျတာဖြစ်ဖြစ်ကူးစက်ယောဂါကြောင့်ပဲဖြစ်ဖြစ်အရောကတော့လုံးဝကျသွားတာပါပဲ
အခုလိုပန်းဆိုင်မျိုးလုပ်ငန်းငယ်လေးတွေဟာထိခိုက်မှုကြီးကြီးမားမားခံနေရပါတယ်တချို့ဆိုရင်ဆိုင်လုံးဝပိတ်ထားလိုက်ရပါတယ
်ဖြတ်ကြီးရင်ကြီးတယ်ရော
ဘယ်သူမှပန်းမဝယ်ပါဘူးအခုဆိုရင်ကျမမှာငှားခါတောင်ပေးဖို့ခက်ခဲနေပါတယ်ငွေချေးရဖို့ရှိပေမဲ့လည်းဒါလည်းအဆင်ပြေပါမလားမသိပါဘူးအခုထိရတော့ကျမမှာဖြည့်ရှင်းနေမရှိသေးပါဘူး
လုပ်ငန်းငယ်လေးတွေသာမကလုပ်ငန်းကြီးတွေလည်းထိခိုက်နေပါတယ်။တောင်ကိုရီးယားကတချို့ဆက်ယုံတွေဆိုရင်တရုတ်ပြည်ကပစ္စည်းပြက်လက်တာကြောင့်ပဲဖြစ်ဖြစ်ယောဂါကူးစက်ခံရလို့ပဲဖြစ်ဖြစ်ယာယီပိတ်ထားလိုက်ရပါတယ်။တနည်းပြောရရင်တော့ဒီဗိုင်းရပ်စ်ဟာစီးပွားရေးကိုနှစ်ဆင့်ထိုးနှက်လိုက်တာပါ။ညောင်ကြီးတက္ကသိုလ်ကစီးပွားရေးပါမောက္ခဝူဆုပ်ချင်းက
ယောဂါတွေဖြစ်ပြီဆိုရင်ဖြစ်လေရှိတာကဝေလိုအောက်ကိုထိခိုက်သွားတတ်တာပါလူတွေကလျှော့ဝယ်ကြပါတယ်အခုကိုရိုနာဗိုင်းရပ်စ်ကိစ္စမှာဆိုရင်ထုတ်လုပ်မှုဘိုင်းကိုပါထိခိုက်သွားတာပ
ါဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကစီးပွားရေးလှုံ့ဆော်ဖို့ဒေါ်လာ10ဘီလျံကူညီမယ်လို့ကြေညာပါတယ်နောက်ထပ်လှုံ့ဆော်တာတွေထဲမှာတော့အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုအတိုးတက်တက်တာတာနဲ့ရအောင်ခွင့်ပြုပေးပါမယ်ဒါမျိုးတွေလုပ်နေပေမဲ့လီဂျောင်ဟွန်းရဲ့တောင်ကိုရီးယားခရီးသွားလုပ်ငန်းကိုမကယ်နိုင်ပါဘူး
ဒီကမောရာကွန်ခဏယံဂျိုနာဂျိုချာတ
ော့ဂျိုရင်ဘူကင်လို့ပုံနေနေတာအခုဖုန်းခေါ်တဲ့သူတော့မရှိပါဘူးအစိုးရကတော့အရေးပေါ်ချင်းဝင်ပြိမယ်လို့ပြောထားပါတယ်ကျွန်တော်အဲ့ဒါကိုစောင့်နေပါတယ
်ဂျွန်ဒါ이래가지고그용자를기다리고있습니다
ယောဂါကူးစက်မှုတွေတိုးလာလေးလေးအခုလိုအခြေအနေနဲ့နိုင်ငံတော်တော်များများကြုံတွေ့ရဖို့ရှိနေပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြပြသွားတာပါအခုဆက်လက်တင်ပြမှာကလည်းဒီ check နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း90ကျော်လာပြီဖြစ်တဲ့ check ပြည်သူသမ္မတနိုင်ငံမှာမူလာတန်းကစပြီးတက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ရက်ပိုင်းအတွင်းလူပေါင်း600ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာ check အစိုးရဘက်ကသူတို့နိုင်ငံရဲ့အခြေအနေကိုကြိုတင်ကာကွယ်ဖို့ကြိုးစားနေတဲ့အကြောင်း check မှာနေထိုင်တဲ့ကိုလင်းတန်းကကျမတို့ကိုပြောပါရယ်မတ်လ9ရက်နေ့က check နိုင်ငံမှာစတင်အတည်ပြုနိုင်ခဲ့တဲ့ virus ပိုးကူးစက်မှုဇင်းမြစ်ကိုလည်းမသိရတဲ့အတွက် check ဆိုရကအတော်လေးစိုးရိမ်နေတယ်လို့သူကဆိုပါရယ်ကိုလင်းတန်းကို Skype ကနေဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ
် check နိုင်ငံအစိုးရရဲ့အမျိုးသားလုံခြုံရေးအဖွဲ့တွေရောဝန်ကြီးချုပ်တို့ရောကြေညာချက်ထုတ်လိုက်တဲ့အရေးပေါ်ကြေညာချက်ပေါ့လေဒါကဘာကြောင့်လဲဆိုတဲ့အခါကျတော့ကူးစက်မှုကရန်မြန်လာတယ်အဓိကကတော့မနေ့ကညတုန်းကဒီ taxi driver တစ်ယောက်ကနေပြီးတော့ဟိုစစ်ဆေးလိုက်တဲ့အခါမှာ positive တွေ့တဲ့အတွက်ကြောင့်မို့သူကဘယ်ကနေကူးလာတယ်မသူကဘယ်မှလည်းခီးသွားဘူးတဲ့သူမဟုတ်ဘူးအဲသူမိသားစုလည်းလောလောဆယ် quarantine လုပ်လိုက်ပြီပေါ့နော်ဆိုတော့အဲ့လိုမျိုးခြေရနေပြီးတော့ဟို source ကိုမသိတဲ့အတွက်ကြောင့်ဆိုပြီးတော့သူကစိုးရိမ်မှုဖြစ်သွားတယ်မသူကဒီ taxi driver ကလူ90လောက်ကိုသူကဒီ3ရက်အတွင်းမှာသူကလိုက်ပြီးပို့ဆောင်ခဲ့တာဆိုတော့အဲ့ဒီလူ90ကိုလည်းသူတို့ရှာဖို့တော့ခက်ခဲနေတာပေါ့လीလိုက်ပြီးတော့သူတို့စုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုနေတယ်ဆို ဆိုတော့ဒါက public community ဒီတဲမှာပြန်ပွားမှုဖြစ်သွားတာပေါ့အဲ့ဒါတို့သူတို့စိုးရိမ်သွားတယ်အဲ့တို့ကြောင့်ကျူတင်ကာကွယ်တဲ့အနေနဲ့ဟိုပါပေါ့ kindergarten နဲ့ nursery တော့မပိတ်ဘူးခင်ဗျမူလာတန်းကနေစပြီးတော့အထက်ပေါ့အကျောင်းတွေအကုန်လုံးပိတ်တယ်ပြီးတော့ဒီတက္ကသိုလ် college တွေအကုန်လုံးပိတ်လိုက်တယ်နောက်ကြည့်ကြတော့လူတရာအထက်လုံးမဲ့ဒီပွဲတွေပေါ့ပါတီပွဲတွေ event တွေ festival တွေအဲ့ဒါလည်းပိတ်တယ်လို့ဒီ one world film festival တော့ပိတ်ပိတ်တယ်ထင်မှာပါသွားတယ
်အဲ့ဒါတွေကဘယ်လောက်ထိကြာမလဲရှင
်ကျွန်တော်တတိပုဂ္ဂလအမြင်ပေါ့လေချိန်တိုင်းတာတစ်ခုထိတော့သွားမယ်လို့တော့ယုံကြည်တယ်သို့တော်လည်းပဲသိပြီးတော့ရေရှည်သွားမယ်လို့တော့မထင်ပေါ့ဒါပေမဲ့ဒီအစိုးရရဲ့ကြေညာချက်တွေဝန်ကြီးဌာနရဲ့ကြေညာချက်တွေရတော့ဒီနေ့ចောင်းပိတ်တာတောင်မှပဲသူကရက်ကတ်တာမရှိတဲ့ဆိုတဲ့သဘောပဲတချို့ចောင်းနေရတော့16နှစ်ပြန်ဖွင့်မယ်လို့ပြောတယ်သို့တော်လည်းပဲသူက online နဲ့ဒီတင်ကြားမယ်လို့ပြောတယ်အဲ့လိုမျိုးတင်ကြားမှုပုံစံနဲ့သူတို့ခြားပြနေတာတွေ့ရတယ်ဒါပေမဲ့လို့ညာသွားပြင်ရတော့အခုသူကနောက်ထပ်အမိန့်တစ်စုံတည်းမထုတ်ပြန်ခြင်းចောင်းနေကိုပိတ်ထားမယ်ဆိုတဲ့ကြေညာချက်ကအတိအလင်းနဲ့သူတို့ရေးထားတာတွေ့ရတယ်ခင်ဗျာပြောမယ်ဆိုလို့ရှိရင်အခုတရုတ်တိုးတွေမရှိတော့ချက်နိုင်ငံကပြီးခဲ့တဲ့ February 6ရက်နေ့ကစပြီးတရုတ်နိုင်ငံကလာမယ့်ဗီဇာလေးကိုသူပိတ်လိုက်တယ်သူမပေးတော့ဘူးမပေးတော့တရုတ်တိုးကဒီမှာအဓိကများတာပေါ့လေညာတော့ဒီအထူးသဖြင့် break ပေါ့နော် break ကဒီတရုတ်တိုးများတော့သူတို့လည်းဒီ prep မျိုးတော်ဝင်တော်တော်စိုးရိမ်မှုကြီးပုံရတယ်ဒီမှာတရုတ်ကအများများတော့လေဆိုတော့လူနာကဒီထက်မှပါလာနိုင်နေပေါ့လေဆိုတော့သူတို့စိုးရိမ်မှုများတော့အခုဆိုလို့ရှိရင်တော့စီးပွားရေးထိခိုက်တာတော့မြို့ထဲတွေမှာရှိတဲ့ဆိုင်တော်တော်များများလည်းပိတ်ပေါ့တရုတ်ဆိုင်တွေလည်းပိတ်ပေါ့ဗီယက်နမ်ဆိုင်တွေလည်းပိတ်ပေါ့လေနည်းနည်းအသားဖြူတဲ့လူနည်းနည်းကျွန်တော်တို့ Asian type ပေါ့လေဆိုနည်းနည်းတော့စိုးရိမ်နေကြတဲ့ပုံစံရှိတယ်
အဲ့တော့ဒီမြန်မာတန်ယုံဘက်ကကောအခုလိုမျိုးဒီ check နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိပြီးတော့ဒီကူးစက်မှုနှုံးလူဦးရေတပြေးနဲ့များလာတဲ့ပုံမှာရောဒီအသိပေးအကြောင်းကြားတာမျိုးတွေဘာတွေများတွေ့ရလဲရှင
်ကျွန်တော်ကတော့မြန်မာနိုင်ငံသားဟောင်းမဲ့ဖြစ်သွားမြန်မာနိုင်ငံသားမဟုတ်တော့ဘူးမဟုတ်တော့တဲ့အခါကျတော့ဒီဟိုတန်ယုံကကျွန်တော်ရှိတိုက်ရိုက်စာပို့တာတော့မရှိဘူးဒါပေမဲ့လို့ဒီတန်ယုံကသူတို့ရဲ့ဒီ Facebook စာမျက်နှာကနေပြီးတောက်လျှောက်သူတို့ဒီ update သတင်းတွေအဲ့သူတို့ကဖြစ်နေတာရှိပါတယ်ဟိုသူတို့ဝေမျှနေတာရှိတယ်မြန်မာတန်ယုံနဲ့ပတ်သက်တဲ့မြန်မာတန်ယုံကဒီ Facebook မှာလည်းပဲဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာအထူးသဖြင့်တော့မြန်မာကျောင်းသားတွေပေါ့နော်ဒီမှာလာရောက်ပြီးတော့ပညာသင်ကြားနေမြန်မာကျောင်းသားတွေကိုသူ message တွေပေးနေတာတွေ့ရပါတယ်
အခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီဥရောပနိုင်ငံတွေထဲမှာအီတလီကအဆိုးဆုံးအနေထားပေါ့နော်ဟိုလူပေါင်းများစွာဒီ600ကျော်လောက်ကလည်းသေဆုံးခဲ့ပြီးပြီဆိုတော့ဒီအီတလီနိုင်ငံမှာဒီပိုးကူးစက်တဲ့နှုံးကိုကြည့်ပြီးတော့ဒီချက်နိုင်ငံတို့ဘာလို့ ਆ ရောဘလောက်ထိစိုးရိမ်နေတာတွေ့ရလဲရှင်
တော်တော်စိုးရိမ်နေပုံရတယ်ခင်ဗျာကျွန်တော်ဒီမှာလေပြီးခဲ့တဲ့ဒီကာလဒီအခုဒီတစ်ပတ်နှစ်ပတ်ကာလအတွင်းမှာပဲအီတလီမှာဖြစ်တဲ့ကုနိုက်ကဒီသူတို့ဒီနိုင်ငံမှာကျူတင်ပြင်ဆင်မှုတွေတော်တော်အကြီးကျယ်လုပ်တယ် EU နိုင်ငံတွေအားလုံးလိုပဲသူတို့ကဟိုသတိပေးချက်တွေကချက်ချင်းပဲအယောင်နေမြင့်တက်လာတာကိုတွေ့ရပါတယ်ဒီတခြား EU နိုင်ငံမဟုတ်တဲ့ဒီစကန်ဒီနေးဗီးယားနိုင်ငံတွေလည်းပါတာပေါ့နော်အဲ့ဒီမှာတည်ဆုံမှုနှုန်းကချက်ချင်းမြင့်တက်လာတော့ဒီမှာဒီချက်နိုင်ငံကတော့ဒါစိုးရိမ်မှုတွေမှာတော်တော်လေးရှိပြေးတယ်လို့ပြောရမှာပေါ့ဒီမနေ့ကဒီကဒီထုတ်ပြန်တဲ့အမိန့်ဆိုလို့ရှိရင်ဒီအီတလီကနေပြန်လာတဲ့သူတွေကသတင်းမပို့လို့ရှိရင်မိမိကိုယ်ကိုမိမိ quarantine မလုပ်လို့ရှိရင်ချက်ငွေပေါ်3,000တိတံငွေရိုက်မယ်ဆိုတော့ပထမဆုံးပဲဥရောပနိုင်ငံတွေထဲမှာပြင်းထန်တဲ့အမိန့်ထုတ်တဲ့နိုင်ငံကလည်းချက် Republic လို့ပြောရတာပေါ့နောက်တစ်ခုကဒီအီတလီမှာကချက်နိုင်ငံသားတွေကတော့အလုံးလုံးနေတာ2,000လောက်ရှိတယ်ခင်ဗျာသူတို့ကိုစိုးရိမ်မှုကလည်းအဲ့ဒီအရလည်းဖြစ်တယ်ပေါ့ဒီကာလလည်းဟို Spring ကရောက်လာတော့မယ်ဒီ Easter ပွဲကလည်းကျင်းပတော့မယ်ဆိုတော့များသောအားဖြင့်သူတို့ကိုယ့်ရကိုယ့်ရပြန်လာကြတဲ့အခါတွေများတယ်ဆိုတော့ချက်တရားလဲတော့ဒီစကီသွားစီးတဲ့သူတွေလည်းရှိကြတယ်အဲ့ဒီကနေပြီးတော့လဲသူတို့ကူးဆက်မှာလဲသူတို့စိုးရိမ်မှုရတယ
်ဒါကတော့ချက်နိုင်ငံမှာနေထိုင်တဲ့ကိုလင်းတန်ကို Skype နဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်မကြခင်ဒုတိယပိုင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့လူထုနဲ့ကျန်းမာရေးမြမအရေးသုံးသက်ချက်စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင် 2019-2020 ပညာသင်နှစ်အတွက်ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအထက်တန်းစာသင်ကျောင်းတွေကနေအစိုးရစစ်ဆယ်တန်းဆောင်မွေးကိုကျောင်းသားပေါင်း100ကျော်ဝင်ရောက်ဖြည့်ဆည်းခဲ့ပါတယ် VOE ထိုင်းချေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကအထက်တန်းကျောင်းတွေကကျောင်းသား100ကျော်ဟာမြန်မာအစိုးရစစ်ဆယ်မွေးဖြစ်တဲ့ဆယ်တန်းဆောင်မွေးကိုကရင်ပြည်နယ်မြဝတီမြို့မှာမလ17ရက်နေ့ကနေစပြီးတွားရောက်ဖြည့်ဆည်းခဲ့ကြပါတယ်သမွေးဖြည့်ဆိုရမှာလိုက်ပါခဲ့တဲ့အထက်တန်းဆရာမဒေါခင်တီတာဆန်းကအခုလိုပြောပြပါဗျ
။ဒီကျမတို့ဒီမိုက်ခရိုမက်ကနေပြီးတော့မှဟိုသမွေးသွားဖြည့်တာပေါ့နော်။ဒီစသုလီကျောင်းအနေနဲ့ကတော့အယောက်40ပြီးတော့နောက်ထပ်အခြားကျောင်းပေါ့နော်။နောက်ဒီတစ်ခုရှိသေးတယ်အကျောင်းကနေပြီးတော့ကအူဒီကျမတို့စောကျောင်းကနေပြီးတော့14ဦး။ပြုတိကကျတော့44ဦးစုစုပေါင်းကျောင်းသားတောင်းသူ103ဦးပေါ့နော်။ လာရောက်ပြီးတော့ဖြစ်ဆိုတော့တွေ့ရတယ်
ဆယ်ရန်ဆံမွေးပွဲကိုပြီးခဲ့တဲ့နှစ်ကလည်းမြောက်ရီမြို့မှာပဲတွားရောက်ဖြစ်ဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ကတော့အောင်ကျက်ရာဂိုင်းနှုံးနေမြင့်တက်လာတဲ့အတွက်ဒီနှစ်မှာလည်းအောင်ကျက်ကောင်းနိုင်ဖို့မျှော်လင့်ထားတယ်ဆိုပြီးဆီယာမကဆက်ပြောပြပါတယ
်အောင်ကျက်ကတော့ကျမတို့အရင်နှစ်ကတော့ဘယ်လိုပြောမလဲစာတူးလီဘက်ကစာတူးလီနဲ့တွေ့တဲ့ဘက်ကတော်တော်လေးကိုသူတို့ဆွဲသွားတယ်လေအဲတော့ကျမတို့အောင်ကျက်ကဒီမိုက်ကရိုဖုန်းကအောင်ကျက်ကစာတူးလီဆိုရင်သူက 39 အောင်ကျော်တယ် 39.9 ပေါ့နော်အလောက်ပါစံတီသူကတက်သွားတဲ့ခါကျတော့ဒီကျမတို့ဒီမိုက်ဂရန့်ကဒီဟိုပညာရေးပေါ့ဟာလေဆယ်ရပေါ့ပို့ပြီးတော့နည်းနည်းလူတွေပို့ပြီးတော့စိတ်ဝင်စားလာပေါ့နော်ဒီ unit ကနေ specific ကနေစားပြီးတော့ပေါ့နော်အောက်ချက်ကောင်းသွားတဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီနှစ်မှလည်းသူကအများကြီးဒီထက်ပြီးတော့ဟိုဆင်ယောလင့်တယ်ပေါ့ဒေါ်ဒူးတွေလည်းပါကြတာကိုအဲ့လိုမျိုးဆိုတော့သူတို့ကဒီနှစ်မှပို့ပြီးတော့ဒေါ်ဒူးတွေလည်းပါမယ်လို့တော့သူဆရာဆရာမတွေရောဒီကဒါမှရှိရရင်ရည်ရပါရောပေါ့နော်အလုံးအားရောမျှော်လင့်ကြတာပေါ့နော
်ရှေ့ပြောင်းစာတင်ကျောင်းသားတွေနဲ့ပတ်သက်လို့ကရင်ပြည်နယ်ပညာရေးဝန်ကြီးဌာနမြောက်ရီအုပ်ချုပ်ရေးမှုနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကလည်းအကူအညီပေးခဲ့ကြသလိုရှေ့ပြောင်းကျောင်းသားကျောင်းသူတွေအတွက်မြို့မိမြို့ဖတွေကလည်းအကူအညီပေးခဲ့ကြပါတယ်။အောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာကတက္ကသိုလ်တွေနဲ့မြန်မာပြည်ရင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင်။
VOA ထိုင်းချေဆိုင်သတင်းတောက်မအေးမှာပါရှင်။ကြာသပတေးနေ့နက်နက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နက်နက်6:00ကနေ9:00ထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကိုစော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံအနေနဲ့အတိတ်ကဓာတုလက်နက်တည်ဆောက်ရေးလုပ်ငန်းတွေကိုအမေရိကန်ရဲ့အကူအညီနဲ့ရပ်တန့်ဖို့အချိန်တန်ပြီးမြန်မာရှုပ် finally come clean about its chemical weapon past with US help ဆိုတဲ့ Gregory D. Koblenz ရေးထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ American သမ္မတဘရက်ကိုဘားမား2012ခုနှစ်တုန်းကမြန်မာနိုင်ငံကိုသွားပြီးနေအကျေကျုပ်ဘဝနဲ့နှစ်ပေါင်းများစွာနေခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခြံဝင်းအတွင်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတာကြောင့် American နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးသမိုင်းဆံမျက်နှာသစ်ဖွင့်လှစ်နိုင်မည်ဖြစ်ကြောင်းစိတ်အားထက်သန်စွာပြောကြားခဲ့တာနဲ့အစချီပြီးဆောင်းမရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုသမ္မတဩဘားမားကချီးကျူးပြောဆိုခဲ့ပေမဲ့လည်းမြန်မာနိုင်ငံမှာရှိနေတဲ့လေးဝက်ဓာတုလက်နက်အစီအစဉ်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိသလိုသမ္မတရော်နယ်ရေဂင်အစိုးရလက်ထက်ကဆလို့မြန်မာနိုင်ငံကဒီဓာတုလက်နက်အစီအစဉ်ကိုအမေရိကန်အစိုးရအဆက်ဆက်ကတလုံးတစ်ပါးရမှပြောဆိုခဲ့ခြင်းမရှိတော့ဘူးလို့ဆောင်းမရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဓာတုလက်နက်တိဆောက်ရေးအစီအစဉ်တွေရှိနေတယ်ဆိုတာကိုနှစ်ပေါင်းများစွာညင်ဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဓာတုလက်နက်မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကိုဖြေရှင်းဖို့အစဉ်အသင့်ရှိကြောင်းတဟိမြို့မှာကျင်းပတဲ့ညီလာခံအတွင်းမြန်မာအစိုးရအစင်းမြင့်အရာရှိကြီးတဦးကနိုင်ငံတကာတန်တမာနေရှိမှာပြောကြားခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကတိစောက်နေတဲ့ဓာတုလက်နက်တွေဟာအစိုးရတပ်တွေနဲ့ထိတ်တရင်ဆန်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေမှာအသုံးပြုဖို့ဖြစ်တယ်လို့အမေရိကန်အစိုးရရဲ့သုံးသပ်ချက်ကိုကိုကာပီဆောင်းပါးမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအဲ့ဒီဓာတုလက်နက်စက်ရုံဟာဗကိုးတိုင်းအတွင်းကထုံးဖို့မြို့နယ်ထဲမှာရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရဘက်ကဖုံးကွယ်ထားပေမဲ့လည်းဒီဓာတုလက်နက်စက်ရုံမြန်မာနိုင်ငံမှာရှိနေတယ်ဆိုတာကိုအမေရိကန်အစိုးရက1989ခုနှစ်တည်းကတည်းကသိရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။အခုနှစ်ဇန်နဝါရီလမှာတော့အမေရိကန်ကကျွမ်းကျင်ပညာရှင်တွေဆေလွတ်မဲ့အစီအစဉ်ကိုမြန်မာအစိုးရဘက်ကလက်ခံခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲအခုချိန်ဟာမြန်မာအစိုးရအနေနဲ့နိုင်ငံတကာဓာတုလက်နက်မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ကိုလိုက်နာပြီးအမေရိကန်အစိုးရရဲ့အကူအညီနဲ့နိုင်ငံတွင်းမှာရှိနေတဲ့အဲ့ဒီဓာတုလက်နက်စက်ရုံကိုဖျက်သိမ်းဖို့အချိန်တန်ပြီဖြစ်ကြောင်းဆောင်းမရှင်ကတိုက်တွန်းရေးသားထားပါတယ်။အပြည့်အစုံကိုတော့ www.thebulletin.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့ဒီမြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုံးလွှင့်သွားမှာပါ။ line meter 32 kHz 933 line meter 40 kHz 9483ည line meter 48 kHz 6153ည line lab meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ကောင်းကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်စီတိမ်ကောင်းကင်ဆ
ာဒါကတော့တိမ်ကောင်းကင်ဆာကိုဘလို့ကာကွယ်နိုင်တယ်လဲဆိုတော့ဒီလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်အခုမြန်မာနိုင်ငံမှာပြုလုပ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းရေးအတွက်ထိုးပေါက်ကျော်လွှားထိရောက်မှုတစုံတရာရှိမလာနိုင်ဘူးလို့ယူဆသူတွေရှိနေပါတယ်။ဒါဖြစ်ရင်ဒီလိုပြင်ဆင်ဖို့လှုံ့ဆော်နေတဲ့သူတွေအတွက်ကောနိုင်ငံရေးအကျိုးမြတ်ရှိလာနိုင်ပါသလား။ပိုပြီးအရေးကြီးတာကဖွဲ့စည်းပုံကိုလွတ်တော်ကပဲပြင်ဆင်နိုင်တဲ့တိုင်အောင်ဒါဟာတိုင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်ရဲစဲရေးအတွက်အထောက်အကူဖြစ်နိုင်ပါမလား။ပြည်သူ့လွှတ်တော်ဆိုင်ရာရတိတောင်မြို့နယ်ကိုစလေဒေါခင်စောဝင်နဲ့ဦးကျော်စန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါခင်စောဝင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်မှုဟာ2020ရွေးကောက်ပွဲနီးလာလို့အထောက်ပြခြင်းသာဖြစ်တယ်တကယ်တမ်းရလက်ကသူတို့မျှော်လင့်သူတို့လည်းထွက်မလာနိုင်ဘူးဆိုပြီးတော့လူတော်တော်များများကသုံးသပ်ကြပါတယ်ဒီအချက်ကိုဒေါခင်စောဝင်သဘောတူပါလားခင်ဗျဟုတ်ကဲ့မှန
်ပါတယ်ရှင်ဒီပထမဆုံးတော့ကျဲမှာလေဒီသူစီပုံကိုပြင်ခဲ့ပြီးတာဒီအဲ့ဒီမှာလေဒီမှာ436ပါကြီးခခွေကိုမကျော်လွန်နိုင်ခဲ့တော့ဘူးဒါကြောင့်ဒီတစ်ခါအခုလိုမျိုးပြောဆိုကြတယ်ဆိုတော့ဒီမှာအနေနဲ့တော့ဒီလိုပဲခင်ဗျာသာလို့ရပါမယ်ရှင
်ဒီဖွဲ့စည်းပုံကတကယ်ပြင်နိုင်မဲ့အလားအလာမရှိဘူးနဲ့အခုလိုလုတ်တယ်ဆိုတော့ပြည်သူတွေတိုင်းရင်းသားတွေအတွက်ကတော့ကြည်ကျဲတဲ့ထိရောက်မှုအကျိုးဆက်ရှိလာမှာမဟုတ်ဘူးပေါ့လေသို့တော်လည်းပဲပြင်ဖို့အားထုတ်တဲ့လူတွေဘက်ကရောနိုင်ငံရေးအချို့အများတစုံတရာထွက်လာနိုင်တဲ့အခြေအနေရှိပါသလားသူတို့အဲ့လိုလုပြလိုက်လို့ပြည်သူလူထောက်ခံမှုပူပြီးရလာနိုင်တဲ့အလားအလာရှိပါလား NLD အစိုးရကို
အဲ့ဒါကတော့ပြည်သူရဲ့အပေါ်မူတည်ပါတယ်မားလေးသဘောပေါက်တဲ့လူတွေကတော့ရှစ်ခကြီးပေါ်မဲ့လမ်းမှာသူ့ကိုမေးပြရမယ်ပြရဖို့ဟာဝေခွင့်ဆုံးချက်လို့ရပါတယ်အဲ့ဒီတကြဒီ PC ပုံကိုပြင်ပြီးဖြစ်စေပေါ်မပြင်ပြီးဖြစ်စေပေါ်တော့ဟိုနောက်မှထားမစီမှာအခုကိုမေးပေးမလဲဆိုတာကတော့ဒါပြည်သူတွေအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဒီကဘာနေတော့ပြောလို့ပါရရှင
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့မေးချင်တာဒီဖွဲ့စည်းပုံမှာအဓိကပြင်ချင်တဲ့အချက်နှစ်ချက်လို့ကျွန်တော်ထင်ပါတယ်အစည်းအဝေးမပြောဘဲနဲ့ဒါအဓိကပြင်ဆင်ချင်တဲ့အချက်ကတော့တက်မတော်ရဲ့အခန့်ကဏ္ဍကိုချော့ပစ်စီခြင်းနဲ့တိုင်းရင်းသားတွေကိုအခွင့်အရေးပူပစ်စီခြင်းနဲ့ဒီနှစ်ချက်ကပူပြီးတော့အဓိကပြင်ဆင်ဖို့လိုအပ်တယ်လို့ပြောတာသဘောတူပါသားလား
ဟုတ်ကဲ့အဲ့ဒါတက်မတော်ကိုချော့ချော့ပူခါကိုတော့သူတို့ပြင်ထားတာလည်းရှိပါတယ်ကျွန်မတို့အနေနဲ့လက်ခံနိုင်ပါတယ်နောက်တစ်ချက်ကကျွန်မတို့ဒီတိုင်းရင်းသားအခြေအနေကိုပေါ့နော်သူတို့ဒီလွတ်တော်အပြင်မှာ Federal Democracy စနစ်ကိုသွားမယ်လို့ပတ်သက်ကပြောပေးတဲ့ Federal Account ကိုပုံမှန်အားနည်းနေတာကိုကျွန်မတို့တွေ့ရပါတယ်မအစားပြုတဲ့အနေနဲ့ကျမတို့ပုံမှန်ဒီ၆စီကိုပြင်ဖို့ကြိုးစားတာဖြစ်ပါတယ်။နောက်ဒီဒီဘုရားတိသုံးငါးတို့ကိုလည်းပြုစုပြောင်းလေးကိုလိုပါတယ်။အဲ့ဒီအချက်တွေကိုလည်းသူတို့လုံးဝဖြစ်နေသေးတာလည်းမရှိဘူး။ဟောပထမဆုံးတော့တက်တဲ့မှာတုန်းကတော့ဒီ NLD ရဒီပုံမှန်ဒီ၆စီကိုထပ်ဖြန့်ပြင်နေသေးတယ်။ဒါပေမဲ့အခုကတော့သူတို့ကပုံမှန်ဒီ၆စီကိုပြင်ဖို့နေတယ်အတွက်ကျမတို့ဒီကရခိုင်ပြည်နယ်မှာဆိုရင်ကိုယ်တည်းအများစုနိုင်တဲ့ပါတီကနေဝင်ကြီးချုပ်ဖြစ်မလာပါဘူ
း။ဟုတ်ကဲ့။
ဒီပုံမှန်ဒီချုပ်တိကိုတော့မပေါ်တော့အခုတည်းတိုင်းရင်းသားအရေးခက်တွေအရေးကိုလုံလောက်နေတဲ့အစိုးရအနေနဲ့မပြေမှုဆိုတာတော့ဒါခက်တွေစနစ်ကိုတောင်းပေလို့ကျမတို့ကစားလို့လည်းမရဘူး
။ဟုတ်ကဲ့။အဲ့တော့အခုအဲ့ဒီ261ပြည်နယ်တွေမှာအများစုအနိုင်ရတဲ့တိုင်းရင်းသားပါတီတွေကရွေးချယ်တဲ့ဝင်ကြီးချုပ်ကိုခံထားမယ်ဆိုတဲ့ကိစ္စ အဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်လာရတဲ့အကြောင်းရင်းကအခုကျွန်တော်တခုကြားတာကတော့အဲ့လိုလုံလိုက်ပြင်မဲ့လေတပ်မတော်ရဲ့ကူစလေတွေက25ခန်းလုံးစီးနေတဲ့အတွက်ကြောင့်တပ်မတော်ကကြီးစုနေတဲ့အတွက်တိုင်းရင်းသားတွေလက်ထက်ကိုအနာအစစ်မှန်ရောက်မှာမဟုတ်ဘူးအဲ့ဒါကိုသူတို့ထောက်ပြပြီးတော့ကန့်ကွက်လာတယ်ဆိုတဲ့သဘောပြောတာကြားပါတယ်အဲ့ဒီဟာကဘလောက်ထိလက်ခံနိုင်တာလဲဘလောက် convincing ဖြစ်လဲအဲ့ဒါက
ဟုတ်ကဲ့ပါတချို့ဒီရှင်းပြနေကမှာတော့တော်တော်ကိုယ်စလေဟိုအနည်းစုရတဲ့ဖက်တင်မှာတော့ဒါကတော့လက်ခံတော့ရပါတယ်ဒါပေမဲ့လေဒီပုံမှန်နှစ်ချက်ပြီးကိုရှင်းနေဆိုရင်ရွေးကောက်ခံတော်တော်ကိုယ်စလေလို့အဲ့ရှင်းမှာရွေးကောက်ခံဆိုတဲ့ကိုယ်စလေတလုံးကိုထိလိုက်လို့ရှိရင်ဒီကဲမတော်သားတွေကရွေးကောက်ခံတာမဟုတ်ခဲ့တဲ့သူတို့ပါဝင်မှုမရှိသေးတဲ့အခြေအနေကိုကြားရတယ်ပေါ့နော်အဲ့ဒါကြောင့်သူတို့အနေနဲ့ဒီပုံမှန်ကိုသာအဲ့လိုမျိုးဖြည့်ဖြည့်လိုက်ရဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေဆက်ကပြင်းလဲလောက်တဲ့အခြေအနေတခုကိုရအောင်ပါ။အားလုံးအစီအမတက်လာတော့ကတော့ဒီလိုအဆိုးအမဖြစ်ချင်းကြားထဲမှာတော့ဒီမှာနှစ်ချက်ဖြစ်ပြီးပို့အတဲ့ဒီပါတီရပဲလူလူလားလားနဲ့ဖိနေဖြစ်တာတွေရှိပါမယ်။အခုအဆိုးအဖြစ်တဲ့အချိန်မှာတော့ဒီဝင်ကြီးချက်ကိုပမာဒါကတိုင်းတိုင်းဖြစ်တဲ့ဒီပုံမှန်ကိုမပြင်းလို့ဒါဒီဒါတိုင်းရင်းသားအခွင့်အရေးကိုမသိချင်လို့ဆိုတဲ့အသေးစိတ်ကိုဆွဲရောက်နေလို့ညီမာတယ
်။နောက်တစ်ခုကအခုအချို့ပြည်နယ်တွေမှာလက်နက်ကင်တိုက်ခိုက်မှုတွေလက်နက်ကင်တိုက်ပွဲတွေကအပြင်းထန်ဖြစ်နေပါတယ်။ဒါတိုင်းရင်းသားလက်နက်ကင်အင်အားစုတွေကသူတို့ရဲ့နိုင်ငံရေးလူအခြေအနေသူတို့တောင်းဆိုနေကြတယ်တိုက်ပွဲဝင်နေကြတယ်။ဆိုတော့ဖွဲ့စည်းပုံကိုလွှတ်တော်ကပြင်ပခြင်းသည်ဒီတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေတိုက်ပွဲတွေရောပါတော့ဖို့အတွက်အထောက်အကူပြုနိုင်မယ်ထင်ပါလားခင်ဗျာ။ဖွဲ့စည်းပုံပြင်လိုက်ရုံနဲ့
ကျမတို့ကတော့ဒီလွှတ်တော်အတွင်းမှာပေါ့နော်ဒီလိုဖက်ဒရယ်ဒီမိုကရေစီပြောဖို့ပေါ့ပေါ့အဲကိုဒီပုံကိုပြင်နေဆိုတဲ့ကအတိကအရေးအကြီးဆုံးကတော့ခုချုပ်ကိုင်းနေတဲ့အရင်းများနေတယ်။အဲ့တော့ကျွန်တော်တိုင်းရင်းသားတွေဝင်ကျင်လာကြတော့ပေါ့နော်။ကိုပိုင်ကြားခန်းခွင့်၊ကိုပိုင်အုပ်ချုပ်ခွင့်ဒန်းတူကြီးဒီလက်လက်တိုင်တွေကလည်းကိုပိုင်ကြားခန်းခွင့်လေးကိုကျန်ကျွန်တော်ကိုခံပြီးခွင့်လို့လုံးကျင်ကြရတယ်။အခုကကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအရင်းသားတွေလည်းအများကြီးထွက်ပါတယ်။ဒီနေ့ဖြစ်ကြနေလို့တော့မယ်နောက်တစ်ခါဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်အကျိုးအတွက်ဘာမှအထောက်အပံ့ဒီလည်းမဖြစ်ဘူးရခိုင်မျိုးအလိုက်လေကျွန်တော်တို့ရရှိတာမရှိဘူးဟိုဘာမှဆိုလို့ရှိရင်သူတို့ကစီလုံးပိုက်ဆွေးရှိတဲ့ပေါ်ပိုင်းအုပ်ချုပ်ခွင့်ရတဲ့ကသူတို့ပြတ်လာတာအများကြီးရှိတယ်အဲ့တော့ကျွန်တော်တို့ပြည်နယ်မှာကကိုယ်ကတင်ရင်သာသာတည်းအများကြီးရှိရတာ ਨੇ ကျွန်တော်တို့ကကိုယ်မစီမံပိုင်ခွင့်လည်းမရှိဘူးကိုယ်ပိုင်းအုပ်ချုပ်ပိုင်ခွင့်လည်းမရှိတဲ့အတွက်ဒီအခြေအနေကိုရောက်နေတဲ့အခါလက်နက်ကင်ဆိုတာပေါ်လာပါတယ်အဲ့တော့ဖက်ဒရယ်ကိုစားတဲ့အခါလေဖက်ဒရယ်စနစ်ဆိုတာအမျိုးမျိုးရှိပါတယ်။အဲ့တော့တိုင်းရင်းသားတွေလူချင်းနဲ့ဖက်ဒရယ်စနစ်ဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒါကြောင့်ဒီဒီကျမတို့ကခုစီပုံတစ်ခုကိုပြင်လိုက်တာနဲ့တိုင်းရင်းသားလက်လက်ဆိုင်တွေရှောက်ပေါ်ပေါ်မယ်ဆိုတာကတော့ဟိုဒီလိုတော့အလံဝင်းနေလို့ဖြစ်ပါတယ်။သူတို့အနေနဲ့ဘာကိုလူချင်းနေကြလဲ။နော်ဒီဖက်ဒရယ်ကတော့ဘယ်လိုပုံစံမျိုးနဲ့တော့မလဲဆိုတာကပုံပြီးအရေးကြီးတာပဲ။အဲ့ဒီအတွက်ကြောင့်ဒီတိုင်းရင်းသားကလည်းနဲ့ဆိုင်တဲ့လူချင်းနဲ့ဖက်ဒရယ်ကိုလည်းအစိုးရနဲ့တက်မတော်နဲ့ညီနိုင်ပြီးတော့သူတို့လူချင်းနဲ့ပုံစံနဲ့ဒီဘက်ကရှော့ပေးနိုင်တဲ့ပုံစံမျိုးနဲ့ညီနိုင်ပြီးမှသာလက်နဲ့ဆိုင်တဲ့ပေါ်တော့တစ်ဖြည်းဖြည်းအဲ့လိုရှော့ပေးတော့မှဖြစ်တယ်လို့ပြောချင်ပါတယ်ရှင
်။အဲ့ဒါကိုပြန်ပြီးအနှစ်ချုပ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံကိုတိုင်းရင်းသားတွေအလိုကျပြင်လိုက်ခြင်းအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်သူစစ်ဟာချုပ်နှိမ်မသွားနိုင်ဘူးဆိုတဲ့သဘောပေါ့ခင်ဗျာအကျဉ်းချုပ်ပြောရင်
တော့အဲ့ဒါကတော့ဟုတ်ကဲ့ပါဟိုအခုကျမတို့ဖက်ဒရယ်ပုံစံမျိုးလို့ပြောရတယ်ဖွဲ့စည်းပုံမှာလည်းဖက်ဒရယ်ပုံစံမျိုးဟိုကသူတို့ရေးဆွဲခဲ့တယ်ဒီမှာတိုင်းပြည်သားကြီးတို့တို့ကနေရှုပ်တော်တို့ကိုလည်းဖွဲ့စည်းခဲ့တယ်ပေါ့ဒါပေမဲ့တိုင်းပြည်သားကြီးတို့နေရှုပ်တော်တို့ကဘာမှအဲ့ဒါကခွင့်လည်းမရှိဘူးနော်ဥပဒေကြီးခွင့်လည်းမရှိဘူးဘောလုံးလုံးပြန်လာအဲ့တော့သူ့တော်ပြန်လာဆိုရင်အစိုးတခုတည်းလည်းဆိုရင်လက်ပဲအကောင့်ကြီးပုံမှုလည်းအများအားနေတယ်အဲ့တော့ဒီတိုင်းတဲ့ပြည်နယ်သူ့တော်ကတော့ဘာမှလုပ်လို့မရတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့တော့အမြင့်ပါရာရှိတဲ့ Secretary of Ministry စီကိုတော့မှတာလိမ့်မယ်ဒီလက်နဲ့တိုင်းအခွင့်အရေးတွေရပါတော့နော်ဒီရင်းချင်ရေးဖက်ကိုအားပြန်လာမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တိုင်းနယ်ပြည်နယ်လွတ်တော်တွေကိုအနာအပြည့်စုံသူတို့ဒေသတွင်းစီမံခန့်ခွဲခွင့်အပြည့်စုံပေးရမယ်ဥပမာအဖြစ်ပြည်ထောင်စုဖက်စည်းဝုန်ထဲမှာဇယားတွေခွဲပြီးတော့ power sharing အနာခွဲရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ရည်တင်ရထိုက်တဲ့အခွင့်အရေးကိုအပြည့်အဝပေးမယ်နောက်ပြီးတော့ဘုနာဥထုရေးအကြီးအကဲကိုလည်းပဲဒေသတွင်းလွတ်တော်မှာအနိုင်ရတဲ့လူကသာပေးမယ်ဆိုတဲ့သဘောမျိုးအပြည့်အဝလုံနိုင်ရင်တော့ဒီလက်နက်ကင်ပြည်ပကချုပ်ငင်းအထောက်အကူဖြစ်ဖို့အလားအလာကောင်းလာမယ်ထင်ပါလားတော့ဆင်းစော်ရေ
ဒီမှာလေချင်းအဲ့လိုမျိုးဆိုရင်တော့ဒီ လည်းနဲ့ကန်ချုံကိုအလားလားအများကြီးရှိပါတယ်ကိုဒီသားကဖြစ်တဲ့ကိုရဲ့စာသားတွေကိုကိုတို့လုံးပိုင်ဆိုင်ရှိရမယ်ဆိုရင်ကိုဒီသားလည်းအင်မတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်အဲ့တော့အခုလည်းမဲ့ဘာလို့တိုင်နေရတာလဲဆိုတာကိုလည်းဖိတ်ပြီးတော့စဉ်းစားလိုက်ရင်ဒီကိုဒီသားဖွံ့ဖြိုးတိုးတက်မှုနောက်ကျနေရရဲ့နောက်တစ်ခါကိုတို့ဒီသားကဖြစ်တဲ့ကိုရဲ့စာသားတွေလုံးတော့မရချိမှုအပေါ်နေမှာလည်းအခြေခံတယ်နောက်တစ်ခါဘုံချုပ်ကိုင်းမှုလည်းအကျဉ်းများနေပြီးတော့ကိုပြည်တွေကိုလုံးပိုင်ခွင့်မရှိတာလေးတွေကအတိအကျနေရတယ်အဲ့တဲ့ကြောင့်ဒါတွေကိုအမြင့်ပါရရှိတဲ့ဖက်တိုရီဒီမိုကရေစီတောင်းဖို့ပေါ်တာပြေထောင်နိုင်တယ်ဒီတိုင်းရင်းသားတွေနဲ့ဆိုင်ရယ်ဒီကိနေတဲ့ပုံစံမျိုးကိုတော့လုပ်ပြီးမယ်ဆိုရင်တော့ဒီလက်နဲ့ကန်အပေးအစီရဲ့အသားအလာပေါ့နော်ဟိုအများကြီးရောကျပြောနိုင်မှာ
ဟုတ်ကဲ့ကျွန်တော်ကအေးအေးရလို့ပြောလို့တာမဟုတ်ပါဘူးတချို့လက်နဲ့ကန်အဖွဲ့အစည်းတွေကလူတွေဟာလည်းနိုင်ငံလုတ်ခဲ့ပြီးတော့သိချမ်းသာကြွယ်ဝတဲ့သူတွေပုံကိုရေးအကျိုးစီးပွားသူတွေရဲ့စီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်နွယ်မှုရှိနေရပေါ်တယ်တော့အဲ့ဒီအတွက်ကြောင့်ဒီလက်နက်ကင်ပဋိပက္ခဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးရှိတယ်ဆိုတဲ့သဘောမျိုးနဲ့သုံးသပ်တဲ့လူတချို့လည်းရှိနေလို့ကျွန်တော်အဲ့ဒါကိုမေးရတာပါအဲ့ဒီကိစ္စတွေကသူတို့စွန့်လွတ်နိုင်မယ်ထင်ပါလားလွယ်လွယ်မရရင်တော့ဒီလက်နက်ကင်ထားတဲ့လူတွေထိတ်တန့်ခေါင်းဆောင်မိုင်းတွေဟာလက်နက်နဲ့ဒီမိုကရေစီကိုတကယ်ပဲလဲကြလိမ့်မယ်ထင်ပါလားသူတို့အကျိုးစီးပွားပုဂ္ဂိုလ်ရေးအကျိုးစီးပွားကိုထိခိုက်ခဲ့မယ်ဆိုရင
်ဟုတ်ကဲ့အဲ့ဒါကတော့လူငယ်ရေးကိုတကယ်လို့ရှင်နဲ့လက်နက်ကိုတကယ်ဆုံးလုပ်မယ်ဆိုတာတော့သူတို့အပေါ်မှာမြင်ကြည့်ကြတယ်အဒီအစီအမဝေဖန်တယ်လည်းအများကြီးရှိပါတယ်ဒီတိုက်ပွဲတွေချင်းကြီးအကြီးတော့ဘောနော်သူတို့အဲ့ကောင်းနေတယ်သူတို့အဲ့အကျိုးရှိနေတယ်ဆိုဒီဝေဖန်ချက်တွေချင်းနေပါတယ်ဟုတ်ပါဘောနော်ဒါပေမဲ့ဒီကျမတို့ရဲ့မြန်မာနိုင်ငံကြီးဟာ2020လုံလုံကပြည်တွင်းစစ်နဲ့ပေါ့နော်တော်တော်လေးစိုက်ကြည့်တယ်တော်တော်လေးဆင်းရဲနေပါပြီအဲ့ဒီကြဲကြောင့်ဒါတွေပြည်သူရဲ့အကျိုးကိုလူလာတယ်တကယ်ကိုမြန်မာနိုင်ငံအောက်စီရှင်နေပုံတော့ကိုတို့ရဲ့အတတ်တွေဆုံးလို့ရမယ်ကိုတို့ပိုင်ဆိုင်ရှိသမျှအော်ဒီကမှာတော့ခုနရမယ်လို့မြင်ပါတယ်ဒီမှာဒီမြန်မာနိုင်ငံကြီးတောင်ကျိုးတဲ့ဒီတိုင်းရင်းသားဒီစားဒီအပေါ်မှာဒီကျင်းမြင့်ချင်းကိုအတွဲဆိုရင်တော့ကိုအဲ့စားတွေကိုသွားမယ်သူတို့ပိုင်ဆိုင်ရင်းတွေကိုလည်းရောပါမရှိသေးနဲ့သွားမယ်လို့ဒီမှာနေနေတော့ပြောချင်တယ်
ကျော်ဇန္နာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြတာပါရှင
်။ကမ္ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွှဲတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြမနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလားဒါမှမဟုတ်ပယ်ဖျက်တင်ပါသလားအခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ကိုကြွကြသိန်းစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်။အခုတင်ဆက်မှာကလည်းလူမှုနဲ့ကျမကြီးအစီအစဉ်မှာဒေါက်တာသန့်စောအပတ်စဉ်တင်ဆက်နေတာဖြစ်ပါတယ်ဒီတစ်ပတ်အတွက်အမျိုးသမီးတွေအဖြစ်များတဲ့တအိမ်ကောင်းကန်ဆာအကြောင်းပြောပြမှာပါတအိမ်ကောင်းကန်ဆာဘာကြောင့်ဖြစ်တယ်လဲဘလို့ကာကွယ်နိုင်တယ်လဲဆိုတာတွေကိုဒေါက်တာသန့်စောကလူထုနဲ့ကျမကြီးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်ဒါကုန်းနဲ့စလီနစ်ကြအရွယ်ကိုရောက်နေတဲ့အမျိုးသမီးတွေဟာတိမ်ကောင်းကင်ဆာရောဂါကာကွယ်ဆေးကိုထိုးနှံပေးထားဖို့လိုတယ်လို့ချက်ချင်းသူတွေကပြောကြပါဗျ။တိမ်ကောင်းကင်ဆာရောဂါဖြစ်တဲ့အမျိုးသမီးတွေရဲ့99ရာခိုင်နှုန်းဟာ Human Papilloma Virus လို့ခေါ်တဲ့လေယဉ်ကကျွတ်နှုတ်ပိုးကူးစက်ခံရတာနဲ့ဆက်စပ်မှုရှိနေတာပါ။ လေငါကျွန်ုပ်ဘုကုဆက်ခံရဖို့အခွင့်အရေးမရှိသေးတဲ့အသက်9နှစ်ကနေ14နှစ်ကြားအမျိုးသမီးငယ်လေးတွေကိုတင်ကောင်းကင်စာရောဂါကာဝယ်ဆေးထိုးနှံကာဝယ်ပေးထားမယ်ဆိုရင်တင်ကောင်းကင်စာရောဂါဖြစ်မဲ့အမျိုးသမီးအရေအတွက်တည်တည်တသာကြာဆင်းသွားမှာဖြစ်တယ်လို့တာဖောက်မီးရဲ့အထူးကုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါ်ရင်ဇော်ကပြောပါရယ
်။အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ငေါကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်ဆေးတိမ်ငေါကင်ဆာကာကွယ်ဆေးထိုးနှံအားပါမယ
်။လေငါချွတ်တို့ဘူးကုဆက်ခံရနိုင်ခြေရှိတဲ့အမျိုးသမီးတွေမှာတိမ်ငေါကင်ဆာရောဂါကာကွယ်ဆေးထိုးထားလို့ရတယ်ဆိုပေမဲ့အကျိုးရှိသင့်တယ်လို့မရှိဘဲဖြစ်နေတာပါ။အိမ်တော်ပြူပြီးသွားတဲ့အမျိုးသမီးတွေအနေနဲ့တိမ်ငေါကင်ဆာရောဂါကာကွယ်ဆေးထိုးထားတာထက်စာရင်တိမ်ငေါကင်ဆာရောဂါရှိမရှိကိုစောစောစစ်စစ်သိအောင်၃နှစ်တခါဆန်သက်စစ်ဆေးမှုတွေပြုလုပ်တင်တယ်လို့ပမောက်ခဒေါက်တာဒေါ်ရင်ဇော်ကပြောပါတယ်
။အိမ်တော်ပြုသွားပြီဆိုရင်အသက်25နှစ်ကနေ30ကျားမှပြုတ်ရင်တော့30ကျားမှစပြီးစစ်ဆေးပါ။ဥပမာငငယ်ရွယ်ရွယ်မှအိမ်တော်ကြတယ်ခလေးမွေးတယ်ဆိုရင်တော့25နှစ်လောက်ကနေစတင်ပြီးတော့3နှစ်တခါစစ်ဆေးဖို့လိုအပ်ပါတယ်။အဲ့ဒါကတော့49နှစ်အထိပါ။အဲ49နှစ်နောက်ပိုင်းသွေးဆုံသွားပြီဆိုလို့ရှိရင်တော့အနည်းဆုံး5နှစ်တခါတော့စစ်ဆေးဖို့တင့်တော်ပါတယ်။ဒါကတော့ဟိုမသိမချင်းလောက်ရမယ့်ကိစ္စဖြစ်ပါတယ်။ဘာဖြစ်လို့ဆိုကျွန်မတို့အနေနဲ့အခု89နှစ်90ကျော်အထိကိုတိမ်ငေါကင်ဆာဖြစ်တာတွေတွေ့ရှိနေလို့ဖြစ်ပါတယ
်။အိမ်တော်ရှိပြီးတဲ့အမျိုးသမီးတွေနဲ့လေငါကျွန်ုပ်ဘူးကုဆက်ခံရဖို့အခွင့်အရေးရှိနေတဲ့အမျိုးသမီးတွေဟာတိမ်ငေါကင်ဆာရောဂါဖြစ်နိုင်တဲ့သူတွေဖြစ်ပါတယ်။ကာဝယ်ဆေးထိုးကာဝယ်ဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ရောဂါကိုဆော့ဆော့သိအောင်ဆစ်ဆေးဖော်ထုတ်ပြီးအချိန်မီကုသခြင်းကပဲအားကိုးစရာဖြစ်နေတာပါ။ကာဝယ်ဆေးထိုးကာဝယ်ဖို့အချိန်မီသေးတဲ့အမျိုးသမီးတွေဟာတိမ်ငေါကင်ဆာရောဂါကာဝယ်ဆေးကိုထိုးနှံကာဝယ်ထားသင့်ပြီးကာဝယ်ဆေးထိုးကာဝယ်ဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ကတော့ရောဂါကိုဆော့ဆော့သိအောင်အချိန်မမှန်ဆန်သက်စစ်ဆေးမှုတွေပြုလုပ်တင်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့တိမ်ငေါကင်ဆာနံပါတ်1ကာဝယ်လို့ရတဲ့မျိုးစားတွေမှာပါဝင်ပါတယ်။တိမ်ငေါကင်ဆာဖြစ်စေသောတိမ်ငေါကျွတ်နှုတ်ပိုးကိုဆရာတို့ကာကွယ်ဆေးထိုးထားမယ်ဆိုရင်တိမ်ငေါကင်ဆာဖြစ်ပွားမှုကိုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့တိမ်ငေါကိုကြိုတင်စစ်ဆေးလို့ရတဲ့အတွက်ကြောင့်မလို့ဒီတိမ်ငေါကင်ဆာဖြစ်ခင်မှာကြိုတင်တွေ့ရှိနိုင်တဲ့အတွက်အဲ့ဒီအချိန်မှာသာကုသမှုခံယူမယ်ဆိုရင်ကင်ဆာစစ်မရောက်ခင်မှာပဲဆရာတို့ကပျောက်ကင်းအောင်ကုသနိုင်တဲ့အတွက်ကြောင့်ဒီအိမ်တော်မရှိသူအမျိုးသမီးငယ်လေးတွေအနေနဲ့တိမ်ငေါကာကွယ်ဆေးထိုးဖို့နဲ့အိမ်တော်ကြပြီးသူအမျိုးသမီးမှန်သမျှသည်အသက်30နှစ်အထက်ဆိုလို့ရှိရင်တိမ်ငေါမိဘကိုစစ်ဆေးခြင်းအပြင်တိမ်ငေါကင်ဆာဖြစ်ပွားမှုနှုန်းရောတိမ်ငေါကင်ဆာကြောင့်အသေးပြောက်မှုနှုန်းရောကိုရှော့ချနိုင်မှာဖြစ်တဲ့အကြောင်းလေးကိုသိပညာပေးခြင်းပါတယ်။
တိမ်ငေါကင်ဆာရောဂါကိုစစ်ဆေးဖော်ထုတ်ကုသနိုင်တဲ့အမျိုးသမီးတွေဟာလည်းပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတယ်လို့သိရပါတယ်။စောစောတိလေလွယ်လွယ်ကူကူကုသနိုင်လေဖြစ်ပြီးတိတာနောက်ကျလာတာနဲ့အမျှကုသမှုနည်းလမ်းတွေဟာပိုပြီးရှုပ်ထွေးလာမှာပါ။တိမ်ငေါကင်ဆာရောဂါကာဝယ်ဆေးထိုးဖို့အချိန်မီသေးတဲ့အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလက်လွတ်မခံဘဲကာဝယ်ဆေးထိုးပြီးကာဝယ်ထားတင်တယ်လို့ပညာရှင်တွေကတိုက်တွန်းအကြံပေးကြပါတယ်။2008ခုနှစ်ကထုတ်ပြန်ကြေညာထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာကမ္ဘာပေါ်မှာနှစ်စဉ်အမျိုးသမီး9သိန်းဟာတိမ်ငေါကင်ဆာရောဂါဖြစ်ပေါ်ခံစားနေကြရပြီးအဆိုပါအမျိုးသမီးတွေကမှအရေးအတွက်တစ်ဝက်ဟာတိမ်ငေါကင်ဆာရောဂါကြောင့်အသက်သေဆုံးနေရတယ်လို့ထုတ်ပြန်ကြေညာထားတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့တိမ်ငေါကင်ဆာရောဂါမဖြစ်အောင်နဲ့တိမ်ငေါကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေမကြုံတွေ့ရအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်သိမ်းပါသလဲလို့မေးကြည့်တဲ့အခါပမောက်ခဒေါက်တာဒေါ်ရင်ဇော်ကအခုလိုပြောပါတယ်။
ကျမအနေနဲ့တော့ကျမပေးချင်တဲ့ message ကတော့တိမ်ငေါကင်ဆာကာကွယ်လို့ရတဲ့ကင်ဆာရောဂါတစ်ခုဖြစ်တယ်။နောက်ပြီးတော့ကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေရှိတဲ့အတွက်လည်းကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့စစ်ဆေးဖို့လိုအပ်တယ်။အဲ့တော့ကင်ဆာရောဂါတော့ဘယ်သူမှမဖြစ်ချင်ဘူး။အဲ့တော့ကာကွယ်ရဆိုတာတော့ကိုယ်နှစ်နဲ့14နှစ်ကြားမှရှိတဲ့မိမိရဲ့သမီးတူမပေါ့နော်မြီးပေါ့အစရှိတဲ့ပြည်အမျိုးသမီးငယ်ရွယ်လေးတွေကိုဆေးထိုးပေးရမှာဖြစ်တယ်။ကာကွယ်ဆေးထိုးပေးရမှာဖြစ်တယ်။နောက်ပြီးတော့အိမ်တော်တဲ့အမျိုးသမီးတွေကတော့၃နှစ်တခါဆန်သက်စစ်ဆေးဖို့လိုအပ်ပါတယ်။ကြိုတင်ကာကွယ်လို့ရတဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့ကင်ဆာရောဂါအဆင့်ကိုရောက်မသွားအောင်လို့တည်တည်ချာချာကုသပြုလုပ်ပေးနိုင်တဲ့ရောဂါတစ်ခုဖြစ်တဲ့အတွက်တိမ်ငေါကင်ဆာကြောက်စရာမလိုဘူးကာကွယ်လို့ရတယ်လို့ပြောချင်ပါတယ်။
တိမ်ငေါကင်ဆာရောဂါဖြစ်ပေါ်ခံစားနေရသူတွေရဲ့99ရာခိုင်နှုန်းဟာလေငါချွတ်နှုတ်ပိုကူးဆက်ခံရတာနဲ့ဆက်ဆက်မှုရှိနေတာကြောင့်လေငါချွတ်နှုတ်ပိုကူးဆက်ခံရဖို့အခွင့်အရေးမရှိသေးတဲ့အမျိုးသမီးငယ်လေးတွေအနေနဲ့တိမ်ငေါကင်ဆာရောဂါကာဝယ်ဆေးကိုအချိန်မီထိုးနှံပြီးကာဝယ်ထားတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားထောင်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်ပိုးဆက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့် Twitter Amazon စတဲ့နည်းပညာလုပ်ငန်းကြီးတွေကသူတို့ဝန်ထမ်းတွေကိုယုံမှမဟုတ်တော့ဘဲနဲ့အိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားပါတယ်ဒီလိုယောဂါပိုးကြောင့်
ဒီနည်းပညာလုပ်ငန်းတွေမှာဘလို့ထိခိုက်လာနေတယ်ဆိုတာကိုဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မွန်ကတင်ဆက်မှာပါကိုသားညူကကူညီတင်ဆက်ထားပါတယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုအပိုင်းကိုပါထိခိုက်ကုန်ပြီကိုသားညုံရေ
ဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးတောင်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အင်္ဂါနေပဲအလုပ်လုပ်ကြဖို့ပြောထားပြီမို့လားမဆွေမမော
ဆန်ဖရန်စစ္စကိုမြို့မှာအခြေစိုက်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင်မလ၂ရက်နေ့ကစပြီးတော့ဒီကဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအင်္ဂါနေအလုပ်လုပ်ဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တယ်ရှင် COVID-19 ရောဂါဖြစ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုတားနိုင်ဖို့ ਨੇ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတယ်။ San Francisco မြို့ကနေပြီးတော့ -10 လောက်ပဲဝေးတဲ့ San Mateo မြို့အပါအဝင် California ပြည်နယ်တွေက Santa Clara မြို့ Sonoma မြို့တွေမှာပါ Coronavirus ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလှုပ်တာပါ။ American အပါအဝင်ဒီကဘာတဝမ်း Twitter ရုံးခွဲတွေမှာဝန်ထမ်းက 9,000 လောက်ရှိတယ်
။ရုံးမှာလာပြီးတော့လှုပ်ဖို့လူရက်သူတွေအတွက်တော့ American ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်။ဖြစ်နိုင်တော့အင်္ဂါနေပဲအလုပ်လုပ်ကြစီခြင်းနဲ့တဲ့ဒါပေမဲ့လည်းဟောင်ကောင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအင်္ဂါနေပဲလှုပ်လှုပ်ကြရမယ်တဲ့
အလုပ်ကိစ္စနဲ့ပတ်သက်တဲ့ခီးသွွာလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်အရန်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခီးမထွက်ကြရဘူးလို့သတ်မှတ်တာ Twitter CEO Jack Dorsey တောင်မှ Texas ပြည်နယ် Austin မြို့မှာအခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖျက်လိုက်တယ်
Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ။ Coronavirus ပိုးကူးစက်နေလို့ခီးသွွားကန့်သတ်ချက်တွေလုပ်ထားကြတဲ့နည်းပညာကုမ္ပဏီကြီးတွေကလည်းမနေဘူး။အထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုပ်နဲ့ခီးသွွားတာအားလုံးကိုစိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်၊တောင်ကိုရီးယား၊အီရန်၊အီတလီနိုင်ငံတွေကိုပါသူတို့ဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။Amazon ဆိုလဲအလုတ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွားတာတွေအားလုံးကိုရပ်ထားတယ်ဗျ။
April လကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခီးသွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကို email ပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာက American မှာရုံးစိုက်တာမှန်ပေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှာရှိနေတာ။အထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေတရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီပိတ်ထားတာရှိသလိုဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားကြတယ
်နိပညာအခြေခံပစ္စည်းတွေအပါအဝင်ကုန်ပစ္စည်းအတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမို့လို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တွေ့နေကြတယ်ဗျနိပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကုန်ပစ္စည်းထုတ်လုပ်မှုဘိုင်းအဓိကထိခိုက်နေတဲ့ထဲမှာ Apple တို့ Microsoft တို့လည်းပါနေတယ်Apple ကုမ္ပဏီဆိုလို့ရှိရင် iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတွေထုတ်လုပ်မှုဘိုင်းနဲ့မကဘူး။အရောင်းပိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးဆက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ January လတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အရောင်းဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါရတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအယောင်းနဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကစက်ရုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိခိုက်နေလို့အယောင်းဘိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲ။အခုတရုတ်မှာစက်ရုံတချို့ဖြည်းဖြည်းချင်းပြန်လည်လည်ပတ်နေပြီပဲ။ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထက်ပစ္စည်းရှားပါးမှုတွေဖြစ်နိုင်တယ်ဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ။
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူရဲ့ကုန်ပစ္စည်းအယောင်းထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားသေးတယ်လေ။အဓိက Hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်မယ်လို့ခန့်မှန်းထားပါတယ်။ Windows Software ထုတ်လုပ်မှုတွေ Surface Tablet ကွန်ပျူတာတွေ Xbox Game Set ထုတ်လုပ်မှုတွေထိခိုက်မယ်လို့ပြောထားတာ။မြန်မာဆန်ဆန်တိုးတက်နေတဲ့ Cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးတဲ့။အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြီးကြီးအဖြစ်တရုတ်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်နေဆိုပြီးတော့ကြွညံသူတွေကထောက်ပြနေကြတယ်ဗ
ျအခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင် OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါတယ
် Then the first thing that we should note is that China has becomeFar more integrated in the world economy than it was
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက် အများကြီးတသားတည်းရောရှက်နေတယ်ဆိုတဲ့အချက်ပါ
တရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကြရက်ကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်။သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်ဆက်ရုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်။ဒီပြဿနာကြောင့်ဘာစီလိုနာမှာနှစ်တိုင်းလုံနေကြကြိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီး Mobile World Congress ကိုဒီနှစ်ဖျက်လိုက်ရတယ်။နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုံတဲ့ကားပြပွဲကြီးကိုလည်းဖျက်ခဲ့ရတယ်။ဒီပွဲကြီးနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင
့် Facebook ကုမ္ပဏီကလည်းနှစ်တိုင်းလုံနေကြ F8 ညီလာခံကြီးကိုဖျက်ထားတယ်လေ။နှစ်တိုင်း Facebook ကဘာအသစ်စမ်းတွေလုပ်မယ်၊ဘာတွေစီစဉ်ထားလဲဆိုတာကိုကြော်ညာမိတ်ဆက်တဲ့ပွဲပြ။ Facebook ကိုခြေခံပြီးတော့ App ထုတ်လုပ်တဲ့ Developer တွေအတွက်အရေးကြီးတဲ့ပွဲလို့လည်းပြောလို့ရတယ်။ Video Game လုပ်ငန်းအတွက်အရေးကြီးတဲ့ Game Developers Conference ညီလာခံကိုလည်းဖျက်ထားသေးတယ်။
ဧပြီလကျလို့ရှိရင်ကယ်လီဖိုးနီးယားပြည်နယ်မှာလုပ်မယ်လို့ Google ကစီစဉ်ထားတဲ့ညီလာခံတစ်ခုကိုလည်းဖျက်ထားသေးတယ်ရှင်။နောက် Google Cloud နဲ့ပတ်သက်တဲ့ Google Cloud Next နှစ်ပတ်လည်ညီလာခံကိုလည်းအပြစ်မှာပွဲမလုပ်တော့ဘဲနဲ့ online ပေါ်မှာပဲပွဲကို live stream လုပ်မယ်လို့အစီအစဉ်ပြောင်းထားတယ်။အဲ့ဒီပွဲက San Francisco မှာဧပြီလဇန်ပိုင်းလုပ်မှာ
။ဒီပွဲဆိုတော့ကလည်းအတော့ကိုကြီးကျယ်တဲ့ပွဲပြ။မနေ့ကလုပ်တဲ့ပွဲဆိုလို့ရှိရင်ပရိသတ်3000လောက်တက်တာမဟုတ်လားမဆွေမမ။ခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့အများတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။ပေါ်ရီလုတ်တယ်ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်ကိုယ့်ရဲ့ဖန်တီးမှုတွေကိုအများသိအောင်မိတ်ဆက်နိုင်တယ်လေအခုတော့ဓာရီလုတ်ခွင့်မရကြတော့ဘူးပေါ့
အခုလိုမျိုးနည်းပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ပိုးမပြတ်အောင်ကြိုးစားနေကြတဲ့အချိန်ထဲမှာဒီယောဂဘုံနဲ့ပတ်သက်ပြီးတော့သတင်းမှားဖြန့်နာတို့စီးပွားရေးအမြတ်ထုတ်တာတို့ကိုလည်းတိုက်ဖြတ်နေကြရသေးတယ်ကိုသားညုံရဲ့ Amazon Online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့writers တဲ့တခုမှာဖော်ပြခဲ့တယ်။နောက်ဒီယောဂနဲ့ဆက်ဆက်ပြီးတော့လူအဝယ်များတဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောင်းတဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
။ Facebook ဆိုလည်းဒီ COVID-19 ယောဂပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ်။ Google ကတော့ coronavirus to COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုသက်ဆိုင်ရာတာဝန်ရှိတဲ့ website တွေစီသွားအောင်လမ်းညွှန်ပေးနေတယ်လေ
။ coronavirus ပိုးပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်လဲဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီ။မြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ coronavirus ပိုးမကူအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ video တွေနဲ့ပညာပေးနေတာလေ။အဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီယောဂနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေကြည့်နိုင်ကြပါလိမ့်ရှင
်။မဆုမျက်မှုတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာသပတေးနေ့နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနှံ့ပြန့်နေတဲ့ကာယယောဂပြေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဦးနေမှာသတိပေးလိုက်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမကြာခင်နှစ်ပိုင်းတွင်နိုင်ငံကိုမင်းကွန်းပြောဖို့စီစဉ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရလော့ကြုံနေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အစိုးရရဲ့လုပ်ပိုင်ခွင့်အာဏာကိုအပြည့်အဝအသုံးချဖို့ပြင်ဆင်ထားတဲ့ကြောင်းလဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာပြောဆိုထားတာပါ။အမေရိကန်မှာပြီးခဲ့တဲ့လကတည်းကကူးစက်သူ15ယောက်တားရှိနေရကနေအခုခါ1100ကျော်ထိရှိလာနေပေမဲ့မကြာခင်မှာကူးစက်သူတယောက်မှမကျန်အောင်ဖြည့်ရှင်းသွားမှာဖြစ်တဲ့ကြောင်းလဲသမ္မတထရန့်ကပြောထားပါဗျ။လက်တလုံးမှာတော့ပြည်နယ်ပေါင်း50နဲ့40လောက်မှာကူးစက်ခံရပြီးသေဆုံးသူ32ယောက်ထိရှိနေရပါ။အမေရိကန်အမျိုးသားကူးစက်ရောဂါဌာနအကြီးအကဲဒေါက်တာအန်တိုနီဖောက်ဂျီကတော့အခြေအနေတွေပိုဆိုးလာနိုင်တယ်ဆိုပြီးသတိပေးထားပါဗျ။WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာနှံ့ပြန့်နေတဲ့ကာယယောဂအဖြစ်သတ်မှတ်လိုက်သလိုအမေရိကန်အစိုးရကတွန့်ပြန်မှုတွေနှေးခွေးနေတယ်လို့ယင်းနှီးမြှုပ်နှံသူတွေရှုမြင်နေကြမှာပဲအမေရိကန်စတော့ဈေးကွက်တွေမှာပေါ်ထူးနေကလည်းကျဆင်းမှုတွေနဲ့လည်းထပ်မံကြုံတွေ့ခဲ့ရတာပါ။ UN နိုင်ငံဘက်ကရက်မြို့တော်မြောက်ဘက်ကစစ်ကန်တစ်ခုကိုရော့ကက်တုံးနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်နှစ်ယောက်နဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တူတေဆုံးသွားပါတယ်။ဒါကြီးစစ်ကန်ကိုစစ်သွေးကြွတွေကထရက်ကားတစ်စင်းပေါ်ကနေရော့ကက်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နဲ့ UN အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးပါကိုအောင်လွင်ဦးရေ။သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.